ကနေ့ညနေပိုင်းတရက်လီလိုက်စီစဉ်ကနေပြီးကြိုးဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့သတင်းပတ်ဒီစနေနေ့ကပြီးသွားတဲ့ဂျားဖြတ်ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့သုံးသပ်ဖို့ပါ။ပြီးခဲ့တဲ့နိုဝင်ဘာလဒီ3ရက်ဂျားဖြတ်ရွေးကောက်ပွဲမဲဆန္ဒနယ်73ခုရှင်ပြိုင်တဲ့နေရာမှာအာဏာရ NLD ပါတီက9နေရာအနိုင်ရပြီးတော့တိုက်ခန့်ကြက်ခန့်ရေးပါတီက3နေရာအနိုင်ရပါတယ်။ဂျားဖြတ်ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့ကြိုတင်ခမန်းချက်တွေအတိုင်းနေရာတော်များများကဖြေထွက်ခဲ့ပေမဲ့လို့ဒီရလရဆိုရင်တော့လာမယ့်2010ရွေးကောက်ပွဲဟာဆိုလို့ရှိရင်အာဏာရ NLD ပါတီအတွက်ခက်တွေ့မဲ့အနေအထားဖြစ်တယ်ဆိုပြီးတော့တုံ့တက်မှုတွေကလည်းရှိနေတာပါ။ကြောင့်မလို့ဒီတဲ့ဂျားဖြတ်ရွေးကောက်ပွဲရလတုံ့တက်ချက်နဲ့ပတ်သက်လို့ကျွန်တော်ဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်။အတိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတဦးကတော့ဦးမျိုးရန်အောင်တိမ့်ပါဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုသုတေသနဌာနကပါ။ကိုမျိုးရန်အောင်တိမ့်ဒီလိုင်းပေါ်မှာရှိပါတယ်။နောက်တူကတော့နိုင်ငံရေးတုံ့တက်သူတူလည်းဖြစ်ပါတယ်။နိုင်ငံဆောင်မားတွေလည်းရင်းနေတယ်ကိုတီဟာသွေးပါသူတို့နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်။ကျွန်တော်အရင်ဆုံးတော့ကိုတီဟာသွေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုတီဟာကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါရ
စေ။ဟုတ်ကဲ့ကိုတီဟာရေအခုဂျားဖြတ်ရလက်နဲ့ပတ်သက်လို့ပေါ့ခုနကပြောလို့ energy တက်တော့နောက်2020ဆင်ခေါ်ဂျက်ဖြစ်လာနိုင်တယ်ဆိုတော့တုံ့တက်မှုတွေရှိလို့ပဲတချို့ကလည်းဒါကငကူတွေကခမန်းပြီးသားပါတယ်ဒီဂျားဖြတ်က energy ထင်လောက်တော့မရနိုင်ဘူးဆိုတော့ဒီဂျားလက်နဲ့ပတ်သက်လို့ကိုတီဟာရဲ့အမြင်သိကြပါလားခင်ဗျာ။
ဟုတ်ကဲ့ကျွန်တော်ဟိုပေါ်တဲ့အားလုံးလည်းတည်သာပြီးသားကိစ္စဆိုတော့တို့တွေပဲကျွန်တော်ရဲ့လေးလာအသိရှိချက်ကိုပြောပါမယ်ဟုတ်ကဲ့အဓိက600ရှုံးသွားတာပေါ့နော်600ရှုံးသွားတဲ့ခင်မှာဒီ4နေရာကနိုင်ထားပြီးသားနေရာကိုပြန်ရှုံးသွားတာပါအဲ့တော့ဒီ600တွေက4နေရာနိုင်ထားပြီးသားပြန်ရှုံးသွားတဲ့နေရာတွေကိုတုံးသက်ကြည့်တဲ့ခါကြတော့ပထမဆုံးသိရှိချက်ကဒီရေကောက်ဝဲရလက်ကိုဖြစ်ပေါ်စေတဲ့အဓိကအချက်တစ်ခုနေနဲ့ပြောလို့ရတာကမဲလာပြီးတဲ့သူနည်းသွားတယ်ဆိုတဲ့အချက်ရဲ့အဲ့ဒီမဲလာပေးသွားတဲ့သူမဲပေးတဲ့သူမဲသွားရေဆိုတော့အချိန်တော့ဒီ2015တော့ NLD ကိုထောက်ခံတဲ့သူတွေလာပေးတာမဲသွားလို့ဒီရလက်ဆက်တယ်လို့အကြမ်းများပြီးပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမဲရလက်တွေကိုလေ့လာကြည့်တဲ့အခါမှာစက်ခန့်ရေးကရတဲ့နေရာတွေတော်တော်များများကမဲတွေကသူဘူကတော့ရထားတဲ့မဲတွေတိတ်မကွာဘူးဆိုတာတွေ့ရပါတယ်။ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်စက်ခန့်ရေးကသူရထားတဲ့အရင်ထဲရှိတဲ့အမာခံမဲတွေကိုတပီထိန်းထားနိုင်လို့ဒီရလက်ကိုဒီရအောင်ယူသွားနိုင်တယ်လို့ပြောလို့ရပါတယ်။ NLD ကတော့ဒီရထားတဲ့2015မှာရခဲ့တဲ့ရလက်ပြီးအားလုံးကိုအပြန်မမီတော့ဘူးဆိုတာကိုကျွန်တော်အဲဒီ600လုံးမှာကျွန်တော်တွေ့ရပါတယ်။ဆိုတော့ဟိုဒါကဒါပေးတဲ့မဲဒီဒါပေးတဲ့ဒီအတွက်နေသွားတဲ့အပေါ်မှာဒီရလက်ထွက်တယ်လို့ကျွန်တော်အကြမ်းများမေးတုံ့ပြန်လို့ရပါတယ်။တိုးတော့ချင်းတက်တစ်ချက်နေတယ်ကျွန်တော်ပြောချင်တဲ့တစ်ခုရှိပါတယ်။အဲ့ဒါပါတော့တပူးရွေးကောက်ပွဲပါ။တပူးကိုတုံ့တက်ကြည့်ရခါကျတော့တပူးရွေးကောက်ပွဲကတည်းကဒီတင်နေရနဲ့အရန်ကိုအထားပြီးထူးခြားချက်တခုရှိပါတယ်အဲ့ဒါပါဆိုရေကောက်ပွဲမှာလာပြီးပေးတဲ့မဲဆန္ဒရေအတွက်က2015နဲ့ပိတ်ပြီးမကွာဘူးအဲ့တော့90ရာခိုင်နှုန်းကျော်လောက်လာပေးခဲ့တယ်လို့ကျွန်တော်တို့တွေ့ရှိရပါတယ်အဲ့ဒီမှာမှအဓိကပါထပ်ပြီးတွေ့ရှိရလဲဆိုတော့တန်ခါရေးပါတီကမဲ6000လောက်နဲ့အနိုင်ရရှိသွားပြီးတော့ NLD ကတော့မဲ6000ကျော်လောက်ပဲရတယ်ဆိုတော့2015ရာလက်ကိုပြန်ကြည့်တဲ့အခါကျတော့ NLD က8000လောက်နဲ့နိုင်ထားပြီးတော့ကျွန်တော်တို့ဒီအကြံဉာဏ်ရေးပါတီက6000လောက်နဲ့ရှုံးသွားတယ်ဆိုတော့ဒီရလက်ကိုကြည့်မယ်ဆိုလို့ရှိရင်တပူးကတော့ဟလာအကြံဉာဏ်ရေးကမဲ1000လောက်အဲဒီဘက်ကိုပြောင်းပြီးရလာပြီးတော့ကျွန်တော် NLD ကပြန်နေရထားတဲ့မဲ1000လောက်ရော့သွားတယ်လို့ကျွန်တော်သုံးသပ်လို့ရတယ်တပူးရွေးကောက်ပွဲကတော့ရွေးကောက်ပွဲဒီ73ခုလုံးမှာအရန်ထူကြတယ်အဲ NLD အနေနဲ့ဒီရလက်ပေါ်မှာတော်တော်လေးကိုလေ့လာဆင်ခြင်ပြီးတော့အဖြေရှားပြီးတော့ကျွန်တော်တို့ဒီ2020ကိုရေဆိုင်လို့လိုရဆိုတဲ့ချက်ကိုတွေ့ရပါတယ်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဒါက energy အတွက်ချက်ပြီးခေါင်းလောင်းဆိုပြီးတော့တုံးသက်ကြပါတယ်နောက်ချက်ကျွန်တော်မေးချင်တာကစန့်ခိုင်ရေးပါတီဘက်ကပေါ့စန့်ခိုင်ရေးပါတီကပြောမယ်ဆိုရင်ပြီးခဲ့တဲ့ရွေးကောက်ပွဲဒီမှာလည်းဒုတိယနေရာတော့သူတို့လိုက်ပါတယ်ဒါပေမဲ့အခုဒီရွေးကောက်ပွဲအရဆိုရင်သူတို့ရဲ့ထောက်ခံမှုပိုလာတယ်လို့ပြောလို့ရလားအရင်အတိုင်းပဲလို့ပြောလို့ရလားဘယ်လိုမြင်ပါလဲခင်ဗျာစန့်ခိုင်ရေးနဲ့ပတ်သက်လို့လူတွေရဲ့ထောက်ခံမှု
ဟုတ်ကဲ့ဆိုတော့ကျွန်တော်ပြောရဲဒီလိုပါပဲအဲ့တမူကဆိုရင်တဲ့နေရာတွေလေ့လာကြည့်တဲ့ခါမှာစန့်ခိုင်ရေးသူကဘူလရရှိထားတဲ့မဲသူကသူထိန်းထားနေတာတွေ့ရတယ်သူစိုးတက်ပြီးတော့လူရဲ့ယုံကြည်တာကမဟုတ်ပဲနဲ့တစ်ဖက်မှာ NLD ကိုယုံကြည်မှုဟလာအားနေသွားလို့ဟလာဒီရုပ်ောက်ပွဲကိုလည်းကျွန်တော်စိတ်ဝင်စားမှုရော့ချသွားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ NLD ကိုပေးခဲ့တဲ့မဲတွေကအဲ့ဒီနေမှာရောက်မလာတဲ့ဟာအဓိကဒီရုပ်ောက်ပွဲရလက်တွေဖြစ်ပေါ်စေလို့ကျွန်တော်သုံးသပ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2015တုန်းကတက်ခဲပါတီကရခဲ့မဲရည်အတွက်နဲ့ချိန်ဆကြည့်တာဖြစ်ပါတယ်အဲတပူးကလွဲလို့ပေါ့နော်ကျန်တဲ့နေရာတွေမှာကျွန်တော်တွေ့ရှိရတဲ့အကြမ်းများမတွေ့ရှိကြတာတော့တက်ခဲပါတီကတိုးတက်ပြီးတော့ဟလာထောက်ခံမှုရလာတဲ့သဘောမဟုတ်ပဲနဲ့မူရရှိထားပြီးတာထောက်ခံမှုအမာခံထောက်ခံမှုကိုတော့လည်းဆက်လက်ထုတ်ခိုင်းနိုင်တဲ့သဘောမျိုးတွေ့ရပါတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကတရားဝင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တာတော့မဟုတ်ပါဘူးလူမှုကင်ရေးပေါ်မှာချိုးပြတ်နေဆိုရင်တက်မဲယုံနေမှာပြောမယ်ဆိုရင်တက်မဲယုံအားလုံးဒီဘက်ကစက်ခိုင်ရေးဖွဲ့ကိုထောက်ခံထားတယ် energy ကိုလုံးဝမထောက်ခံချိုးယုံနေဆိုရင်တုံညဆိုပြီးတော့ဖော်ပြထားတာတွေ့တော့စစ်တပ်ရဲ့ရည်ရည်ချက်နဲ့ပတ်သက်လို့ဒီရွေးကောက်ပွဲမှာထင်သာတွေ့ရတယ်လို့ပြောနိုင်လားခင်ဗျဟုတ်
ကဲ့ တော့ဒီကနေ့ဟိုပေါ့တော့ဒီတက်တည်ရဲ့ဒီကျွန်တော်တို့ဒီမဲပေးတဲ့အနေထားတော့လောလောဆယ်တန့်ခိုင်ရေးပေါ်မှာပဲရက်တီဗီပေးတာတွေ့ရပါတယ် NDO ပေးတဲ့မဲပေးတဲ့ဟာလည်းဒုစရစတော့တွေ့ရပါတယ်ဆိုတော့လည်းပဲအများစုကတော့တန့်ခိုင်ရေးကိုမဲပေးတာတွေ့ရပါတယ်ဆိုတော့ဟိုတက်ရဲ့ရက်တီချက်ကရုပ်ောက်ပေါ်နဲ့ပတ်သက်လာရင်မပြောင်းလဲသေးဘူးဆိုတော့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်တက်ခိုင်ရေးဆက်လက်ပြီးတော့အဲကျွန်တော်တို့ဒီတော့အပိမဲ့ထောက်ခံရမယ်ဆိုတဲ့ရည်ရည်ချက်မျိုးရှိပါတယ်ဒီရည်ရည်ချက်မျိုးကလည်းအာဟိုကျွန်တော်တို့ဒီအမိန်ပေးပြီးတော့ဗောနော်ဒီ policy သဘောမျိုးဗောနော်ဟိုချမှတ်ထားတဲ့အဲသဘောလားသူ့ဥကြီးစီရဲ့အယူအဆပဲလားဆိုတော့ပြည်ပြည်ကြကြတော့ပြောနိုင်ဘူးကျွန်တော်တို့မှာဒါဟိုဒီကြဝေဖန်ဖို့တော့ကျွန်တော်တို့မှာအထောက်အထားမရှိဘူးတော်တော်လည်းပဲထူးခြားချက်ကတော့ကျွန်တော်တို့ဒီတက်ရည်ရည်ချက်က2015လောက်ကရည်ချက်နဲ့မပြောင်းလဲသေးဘူးဆိုတော့သိရပါတယ်ဗျာဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာကိုဒီဟာသွေးလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကိုမျိုးရန်အောင်တင်းကိုဖိတ်ခေါ်ချင်ပါတယ်ကိုမျိုးရန်အောင်တင်းကအမျိုးသားတမှုစီဖွဲ့ချုပ်ရဲ့ဘူသူဇနာဌာနဆိုတော့ကျွန်တော်တခုမေးချင်တာကဒီမဲရလနဲ့ပတ်သက်ပြီးတော့ NLD ကခေါင်းဆောင်ပိုင်းတွေချို့ရဲ့တုံ့ပြန်ချက်တွေမှာမျိုးမျိုးကွဲတာကြီးတော့ရှိပါတယ်ဥပမာဆိုလို့ရှိရင်ဦးမျိုးညွန်းရဲ့တုံ့ပြန်ချက်တွေကျွန်တော်တို့ကြည့်ရတော့ဆိုလို့ရှိရင်သူကတော့အားမရတဲ့အတန်ပေါ့နော်ဒါပေမဲ့ဦးညံဝင်းဒီဦးညံဝင်းကျွန်တော်တို့တုံ့ပြန်ထားတဲ့ဒီအင်တာဗျူးမှာဆိုလို့ရှိရင်တော့ဒါကကျိုးတင်ခမှန်းပြီးတဲ့အတိုင်းပဲဖြစ်တာပါလို့ပြောပါရခင်ဗျာအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ energy ထဲမှာဘယ်လိုများယူကပေါ်ရလနဲ့ပတ်သက်လို့တုံ့တက်မှုတွေရှိပါလဲခင်ဗျာ
အဲနှစ်ဦးစလုံးပေါ့နော်ဒီဆရာဦးမျိုးညွန်ကိုအင်္ဂလိပ်ညွန်ဝင်နှစ်ဦးစလုံးကိုပုံစံနဲ့ comment ကြပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီပေးထားတဲ့စင်ကစားထဲမှာကျွန်တော်လူတွေ metric မပေးလို့ရှိရင်တော့ဒီနေရာကြီးရှုံးမယ်လို့ကျိုးခမှန်းပြီးသားပါဒါပေမဲ့ကျွန်တော်တို့လူတွေစူးစမ်းလို့ရှိရင်တော့ဒီနေ့ထွက်လာပြီးတဲ့အလုံးတက်လာမှာပေါ့ဗျာနော်အဲ့တော့စူးစမ်းရဲဆိုရင်ခမှန်းလေပဲကိုယ်တိုင်ရုပ်ဆောင်ရှိပါလေ။အဲ့ဒါဆရာမျိုးညွန်းတို့ကကြတော့ဒီမာပြင်းနဲ့သွားခဲ့တယ်ဆိုတော့ဆရာဦးမျိုးညွန်းတို့ဆီကတော့အဲဘယ်လိုမချင်မြဲအတန်တွေထွက်လာမှာပေါ့။ဒါတော့လည်းမထူးဆန်းပါဘူး။အဲ့တော့နှစ်ဦးစလုံးကကိုယ်ပုံစံနဲ့ကိုမှန်တယ်လို့ကျွန်တော်ပြောရခြင်းဖြစ်ပါတယ်။အဲ့တော့ဒီရုပ်ဘောမှာကျွန်တော်တို့ကသင်ငန်းစာယူออกมาကပြည်ခံကျိုးပါတီနဲ့တက်မတော်ပေါ့။ကျွန်တော်ပြည်ခံကျိုးပါတီနဲ့တက်မတော်ကသူတို့ရဲ့မဲဆန္ဒရှင်တွေကိုတော့ကကိုတီရပြီးကောင်းလို့ပဲထင်းကြောင်နဲ့အစုတစည်းတဲ့အချိန်နဲ့မေဂျာချောင်းခေါင်းနေပေါ့ဒါမင်းကျွန်တော်တို့ပါတီနေနေကအမအိုးဆုံးတော်ဆန်းလာမှာကကျွန်တော်တို့အောက်ချီပါတီဝင်နေစိတ်တက်အဓိကသူတို့လှုပ်ရှားနိုင်မှုလိမ့်ပါပါနေဆိုတဲ့အချက်ကိုတော့ကျွန်တော်အသိမပြုမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒီနေရာမှာကိုမျိုးရံအောင်တင်းကိုမေးချင်တာကခုနကမဲပေးသူကိုထောက်ခံတဲ့မဲပေးသူတွေထွက်လာတာနည်းတယ်ဆိုတာကမဲဆွဲစီယုံမှုအားနည်းလို့လားဒါမှမဟုတ်ရှင်ကိုကိုတဲကလူလူကဟိုမချေနှမ်းမှုတွေနဲ့ထောက်ခံမှုကြလာလို့လားဘလို့သုံးသပ်မိပါလဲ
ဒီမှာကျွန်တော်တို့ဟိုနားလေပေါ့2015ကိုပြည်သူလူထုကရွေးကောက်ပွဲလို့မြင်တော့မဟုတ်ဘူးဗျဒါကဒီမိုကရေစီရေလှုပ်ရှားမှုတစ်ခုလို့မြင်တာအဲ့တော့ NLD ပါတီကိုလည်းနိုင်ငံရေးပါတီတစ်ခုတက်စားလို့ရှိရင်ဒီမိုကရေစီလှုပ်ရှားမှုမဥဆောင်ဖွဲ့စည်းခြင်းမြင်ပြီးတော့ကဒေါက်ဆန်းစုကြည်ကိုလည်းပဲဒီမိုကရေစီဥဆောင်နေတဲ့ခေါင်းဆောင်ပေါ့ဗျာအဖြစ်နဲ့ပါတီဖြစ်မယ်လို့ရှောင်းမှုတခုနဲ့ဝင်ပါခဲ့ကြတာဗျ။အဲ့တော့ငါတို့မဲပေးမှဒီအာဏာရှင်အစိုးရအဲ့ဒီချုပ်ငြိမ်းမယ်ဒါကြောင့်ငါတို့ဝင်ပါမယ်ဆိုတဲ့အသိနဲ့နိုင်ငံလုံးအဲ့လိုမျိုးလို့နိုင်ငံလုံးကကိုယ့်စိတ်ကိုစားပြီးတော့လှုပ်ရှားခဲ့ကြတာပေါ့ဗျာ။အခုဒီဂျာတီကုတ်ပွဲတွေမှာကကြတော့ငါတို့ကအစိုးရရွေးပေးပြီးပါပြီနော်တာဝန်ကြည့်ပြီးဆိုတဲ့သဘောထားမျိုးပြည်သူလူထုအများစုမရှိနေပုံရတယ်ဗျ။ဒါကြောင့်လည်းပဲဒီဂျာတီကုတ်ပွဲတွေကအပြောင်းလဲအကြီးမားကိုမပေါ်ဆောင်မပေါ်ဆောင်နိုင်တဲ့အတွက်ကြောင့်ဒီပါတီဒီမကူကဒီ mobilization မှာလှုပ်ရှားမှုနေနေတယ်ဗျ။နော်အဲ့တော့ဒါလည်းပဲဒီသူကျွန်တော်တို့ကိုထောက်ခံတော့ထောက်ခံရင်ထောက်ခံတော့ညာလည်းပဲလာထွက်လာပြီးတော့မဲပေးတဲ့နှုတ်ကြောက်သွားတဲ့အဓိကကြောင်းရင်းတစ်ခုပါ။အဲ့တော့ကျွန်တော်တို့အစိုးရအဖွဲ့ကိုစိတ်ကြက်တဲ့လူတွေရှိကောင်းရှိနေမြဲဒါပြီးအရင်များလုံးအများအားလို့ကျွန်တော်မြင်ပါတယ်။အထူးသဖြင့်တော့ဒါမို့ကျွန်တော်ဖြူးဆိုင်မဲ့အချက်ကဒီပညာတတ်နော်ဆော့ဖက်တဲ့ငွေစင်ဝင်စားတဲ့လူပုဂ္ဂိုလ်များပေါ့ဗျာအထူးသဖြင့်အမင်းနဲ့နိုင်ငံကြောင်ရင်းနေပြောနေလူမှုကွင်းမှာပြောနေဆိုနေကြနေလူတွေရဲ့ကျွန်တော်တို့ NLD ပေါ့အမြင်ပေါ့ကတော့စိတ်မကောင်းတော့ဘူးဗျာအဲ့ပုဂ္ဂိုလ်များကလည်းအမင်းနဲ့ပြောနေဆိုနေတဲ့အတွက်ကြောင့်လူတို့အပေါ်မှာလုံးဝနေစုံနေရှိတယ်ဒါကတော့ကျွန်တော်တို့ view ဆန်တဲ့အချက်ကိုကျွန်တော်မြင်ပါတယ်နောက်တစ်ခုကဝန်ထမ်းတွေရဲ့ထောက်ခံမှုတိတ်တာကြောက်ရလို့ကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကိုမျိုးရန်အောင်တင်းအောင်ကိုတီအောင်လီလိုင်းမှာမခဏနေပြပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေဖိတ်ခေါ်ကြပါတယ်တို့ရှင်တွေကကိုခင်မောင်လွင်တို့တုတ်ဆွနေမြင်များလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ညာကျားကြီးကိုလည်းတော့အချက်တည်းပြည့်ရတယ်။ပြန်ပါချက်ကတော့အဲဒီအစိုးရအရင်တစ်ခေတ်ကာလအတွင်းမှာလက်ရအချင်းဒီဒီရာကြီးသူစိတ်အရောအောင်ခန္ဓာမှုတွေကြောင့်ဒီလိုထောက်အောင်ကြာခြင်းအတူဖြစ်ပါတယ်။နံပါတ်2အချက်ကတော့အဲဒီအဲဒီဘာလို့ဒီမှာဒီလိုဒီ ဒီလိုကြီးအားလုံးချက်လေဒီလိုကြီးအားလုံးနဲ့ချင်းရဲ့အားလုံးချက်တော့ဖြစ်ပါလေ။နံပါတ်3ချက်ကတော့လေအရင်ပြည်သူများနဲ့ဒီစောင်းနေကြချင်းစောင်းနေကြတဲ့အရင်ဒီလိုကြီးအားလုံးလာခြင်းလို့ကြားဖြစ်တယ်။တန်သာပြည်သူများများတွေလည်းညနေပြည်သူအားလုံးလာခြင်းဒီတန်သာပြည်သူများကြီးဒီလိုမျိုးဒီကိစ္စကြောင့်ဖြစ်တယ်လို့ကျွန်တော်သိရပါတော့တမတော်ချက်နေတဲ့နောက်ဆုံးချက်များတော့ CSC ပါတီကိုချိန်ရခြင်းအကြောင်းရင်းကတော့တမတော်နိုင်ငံရေးကစားခွင့်နိုင်ငံရေးလက်ခွက်တွေကိုမချောင်းနိုင်တဲ့အကြောင်းဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုခမောင်လေးကျေးဇူးပါကျွန်တော်နောက်တူတစ်ခါလေးဖိတ်ခေါ်ချင်ပါတယ်ကိုလှမောင်လေးလိုင်းပေါ်မှာရှိပါတယ်ကိုလှမောင်တူတူဆွေးနွေးမြေမြန်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးပါဗျာတူဆိုတော့အခုယူကောက်ပွဲကိုလည်းဟိုပြည်သူများမဲလာမပေးကြဘူးပေါ့ဗျာအာဘယ်ပေးစီချင်ပါလဲ2020မှာလဲ NDO နိုင်စီချင်ပါလဲအဲ့တော့နိုင်ဖို့ဆိုတာကလည်းဟိုတောင်ဆန်းစုကြည်ကိုယုံကြည်ပြီးတော့ကျွန်တော်ကဟိုမဲပေးတယ်လို့ပဲထင်တဲ့အတွက်ကြောင့်တောင်ဆန်းစုကြည်ကဟိုပါတီကိုပြန်မှပဲနိုင်မယ်လို့မြင်နေပါတယ်နိုင်မယ်ဆိုတာဟိုအစိုးရဖွဲ့နိုင်မှာကိုပြောတာပါအဓိကပြောချင်တာကတော့မဲမလာမပေးတဲ့သူတွေကိုအခု NDO ရဲ့ကြီးညာချက်ပေါ့ဗျာကြီးညာချက်အမှတ်1 2018မှာ၄ရက်နေရထုတ်တာနော်အဲ့ဒီမှာဆန္ဒမဲလာရောက်ပေးခဲ့ကြသူများအားလုံးကိုလည်းလေစားစွာအတိမတ်ပြုပါကြောင်းဂုံပြုမှတ်တမ်းတွေပါအပ်ပါသည်အဲ့တော့မဲမပေးတဲ့သူတွေကိုမဲပေးအောင်လောက်ရမှာလားအဲ့လိုမျိုးထိလုံးနေလောက်ရမှာလားဆိုတာကိုကျွန်တော်ကဘဝလုံးဝဆောင်ဖက်ပြန်မေးချင်ပါတယ်အန်တီကိုလည်းအဲ့ဒါပြန်ဖတ်ကြည့်ပါဦးလို့ဦးအောင်ရွှေလက်ထက်မှာဒါမျိုးတစ်ခါမှမရေးဘူးပါဘူ
းဟုတ်ကဲ့ခင်ဗျာကိုလှမောင်ကျေးဇူးပါကျွန်တော်ကိုတီးလက်မှုပါဒီခါလေးဖိတ်ခေါ်ချင်ပါတယ်ကိုတီးလက်မှုဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်ဒီလေကြီးအစိုးရအဖွဲ့အစည်းအားတော့2015ရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်ကျွန်တော်ကိုယ်တိုင်လည်းနော်လဲဟိုနော်ရအောင်ဆွဲဆောင်မလို့မီဒီယာတွေပြောပြခဲ့တာရှိပါတယ်ခင်ဗျနောက်ပြီးတော့နော်လက်ရှိအစိုးရရဲ့လုပ်ငန်းစဉ်အားလုံးဟာလက်ရှိအစိုးရတက်လာပြီးကြတဲ့အစ်တန်ဟာနော်သူ့ရဲ့လက်ရှိအစိုးရကိုနော်မဲချအောင်နော်ပြည်သူတွေသူ့ရဲ့စိတ်ဓာတ်တွေဟာနော်လက်ရှိအစိုးရပေါ်မှာညွန့်ညင်မှုဖြစ်အောင်စစ်တပ်အဖွဲ့အစည်းကလှုပ်ဆောင်နေတာတော့ကျွန်တော်တို့မြင်ရပါတယ်ခင်ဗျ။ဘာဖြစ်လဲဆိုရင်တော့2015ရွေးကောက်ပွဲမှာအနိုင်ရပြီးတော့စစ်တပ်ကတိုင်းရင်းသားတွေလိုက်ပြီးတော့တိုက်ခိုက်တယ်နော်။နောက်တော့ပြဿနာအမျိုးမျိုးကိုသူတို့ဖန်ပြီးပေးခဲ့တယ်။အဲ့ဒီမှာနော်ဒေါက်တာစိတ်ကြီးကနိုင်ငံတကာရဲ့ပုံရိပ်ကိုကြားဆင်အောင်လုပ်ခဲ့တာပြီးစစ်တပ်ပါပဲ။အဲ့ဒါကြောင့်မို့2020ရွေးကောက်ပွဲမှာနော်တော်စားစစ်တီနဲ့တော်တော်လေးအကျိတ်နဲ့ရင်ဆိုင်ရမယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာကိုတိလက်မှုကျေးဇူးပါကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်လှည့်ပေးကြပါမယ်ကိုမြဲဦးရန်အောင်တိန်ကိုပြန်ဖိတ်ခေါ်ကြပါမယ်ကိုမြဲဦးရန်အောင်တိန်ခုနကဆွေးနွေးသွားတဲ့အထက်မှာကိုခမောင်လွင်ကိုလှမောင်ဆွေးသွားတဲ့အထက်မှာဒီအမျိုးသားခွင့်စီဖွဲ့ချုပ်ကိုနည်းနည်းလေးဝေဖန်ထားတာလေးပါပါတယ်ပါတီတွင်းအားနည်းချက်ဖြစ်တယ်လူလူအဆောင်နေပူကြီးလာတယ်ဒီချက်တီကြောင့်ဖြစ်တယ်ဆိုတဲ့ချက်လေးထောက်ပြပါတယ်ကိုမြဲရန်အောင်တိန်ဘလူးများတုံများဆွေးနွေးလို့ပါလေ
ဟုတ်ကဲ့ကျွန်တော်တို့အနိုင်ရပြီးတဲ့အချိန်မှာပါတီကိုအောင်ဆိုင်မှုနည်းလာရင်ဆိုတော့ကျွန်တော်တို့ဝန်ဆန်းပါပါဒါမှလည်းအခုနောက်ဆုံးဆရာဆွေးနွေးရတဲ့ဒီပေါ့နော်ဒီတခြားပုဂ္ဂိုလ်များကကျွန်တော်ပါတီဘိုးကြောင့်ဆရာလောက်လာတယ်ဆိုတော့အမှန်ပါပဲဆိုတော့နောက်ခုစလုံးကိုကျွန်တော်ပြင်ဆင်ရမှာပါကျွန်တော်ပါတီတွင်သူရဲ့ကြီးတွေပေါ့နော်ရကြီးတွေကိုပြန်လည်ပြီးတော့စုစည်းတော့ပြန်ပြီးတော့ဟိုစည်းလုံးလောင်လို့ပို့ရင်ကျွန်တော်လာဖို့တည်းစည်းလုံးလက်ချက်အောင်ပြန်လည်ဆောင်ရွက်ပို့ရင်နောက်တစ်ခုကကျွန်တော်တို့ဒီနေ့အပြင်ပအတိုက်ခိုက်ကြည့်လို့ဘလိုမျိုးကောက်ွယ်မလဲဆိုတော့ကျွန်တော်တို့လိုပါရဲ့ဗျကျွန်တော်တို့ကကိုတီဟာဒွေးစနေသွားသူလိုမျိုးပဲကျွန်တော်တို့တကယ်တော့ဒီ national line နေရာတွေကြည့်လို့ရှိရင်စိတ်ကမ်းလုံနေရာမျိုးကတော့ကျွန်တော်ကကြုံပြီးတော့တွေးထားပြီးသားပါဒါရှုံးနေနိုင်ကြီးရှိတယ်ဆိုတော့ဒါမင်းမတူပြီးရှုံးရတဲ့ကိစ္စနေရာကိစ္စမျိုးနဲ့တမှုရှုံးတဲ့ပုံစံမျိုးနဲ့မတူပါဘူးထို့သူကြီးနာရှုံးတဲ့ပုံစံမျိုးနဲ့မတူပါဘူးဘာဖြစ်သားမိလဲဆိုရင်မတူပြီးမှဆိုရင်ကျွန်တော်တို့ကဒိုင်းနာရီရဲ့မာမေးဖွဲ့မှုတွေ့ရမှာအဲဒီဒိုင်းနာရီကမာမေးမဖွဲ့ဘဲနဲ့တပွဲတရားစီဝန်ပြိုင်မယ်ဆိုရင်ကျွန်တော်တို့ပါတီနိုင်မှာပါဆိုတော့တမူကတော့သူချတဲ့ကိစ္စပါငါကိုတိအပ်ပြီးတော့တို့ပဲတမူရှုံးတဲ့ကိစ္စသည်ကျွန်တော်ပါတီအားနည်းလို့ဆိုတာအင်ရှားနေပါလေဒါကတော့တမူကိစ္စငါကိုတိအပ်ပြီးဆိုနေတာပြစ်ထောက်မှန်ပါလေဘာကြောင့်လဲဆိုတော့ကိုစလေဒီအချင်းချင်းတော့အားကြိမ်မှုအရင်ကြီးဟိုမကွာဘဲနဲ့ကအဓိကကပါတီကနေပြီးတော့ခံပတ်မျိုးနဲ့ခုနှစ်ကွဲ EC အဖွဲ့ကိုအတိမတ်ကြည့်ဖို့အားနေခဲ့တဲ့အချက်ကိုအဓိကတော့မြင်ပါတယ်အဲ့တော့ကိုယ်ကြေးဒီကိုယ်တိုင်ကတော့ရှာမှုအားနေခဲ့လို့ဖြစ်တော့ကျွန်တော်မြင်ပါတယ်ဒါဆိုလို့ရှိရင်ကျွန်တော်သိထားမယ့်အချက်ပါဒီကျင်းသားဆိုရင်ဒါဟိုနှစ်ခုပေါင်းထားတာပေါ့ ပါတီအားနည်းကလည်းပါတယ်တိုင်းသားတွေမာမီဖွဲ့ရတယ်ပါတယ်နောက်တစ်ခုကကျွန်တော်ပြည်ချင်းဖြိုးရမှာပြီးရောလည်းပါပါတယ်အဲ့တော့တနည်းနဲ့တနည်းပုံစံချင်းမတူပါဘူးအဲ့တော့တစ်ဖက်တည်းမှာပဲရောက်တဲ့ဆက်အချိန်ဘယ်လိုရှိမလဲလို့မေးလို့ရှိရင်ကျွန်တော်တို့အစိုးဖွဲ့နိုင်ပါလားအဲ့ခါကျရင်လူလူရေလူလူရဲ့လှုပ်ရှားမှုကဓာတ်ပြနေတော့မတူပါဘူးဒါကတော့ပုံစံတစ်မျိုးပါဒါပေမဲ့ဒီ2018ရုပ်ကွဲကကျွန်တော်ပါတီတို့ကောင်းပါတယ်အခုလိုမျိုးရှောင်းရတာကကျွန်တော်တို့အတွက်ကိုကောင်းတယ်လို့ကျွန်တော်မြင်ပါတယ်လူကြီးတွေရောပါတီအဆင်ပြေပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်ဒီမှာတစ်ချက်မေးချင်တာကပြောမယ်ဆိုရင်ခုနကကိုမျိုးရံအောင်သိပြောတဲ့ခါမှာတိုင်းသားတွေမဟာမိတ်ဖွဲ့တဲ့ကိစ္စလည်းပါပါတယ်ဒီကံပြောမယ်ဆိုရင်ရှမ်းမှာ SNLD လို့ပါဆိုတချင်တော့က NLD ပါတီရဲ့မဟာမိတ်ကြီးတွေပါအဲ့တော့ဒီလိုပါတီတွေကအခုကတီးကြလို့ဖြစ်လာတယ်ပြန်လာတော့တိုင်းသားဒေသတွေမှာတိုင်းသားပါတီတွေကလည်းပွားကောင်းလာတယ်အဲ့တော့2020လို့ဒေသမျိုးဒေသမှာ NLD အနေနဲ့တိုင်းသားတွေနဲ့ပတ်သက်လို့ဘယ်လိုသဘောထားထားမလဲဒီတိုင်းမဲ့ရှင်ပြိုင်မလားပြန်ပြီးရှင်ပြိုင်များမဟာမိတ်လုပ်နိုင်မလားဘလို့များသုံးသပ်မိလဲဗ
ျဒါကတော့ကျွန်တော်တူဦးတည်းရဲ့သဘောထားအမြင်ပေါ့ဗျာเนาะကျွန်တော်တော့ဟို2015ရီကလည်းမဟာမိတ်ဖွဲ့စည်းကျင်တာပဲเนาะဒါကျွန်တော်မတောင်းလဲဆိုတော့ကျွန်တော်တို့အစင်လာမဟာမိတ်ဖြစ်တဲ့ UN အဓိကဦးဖွဲ့စည်းကျင်တာပေါ့ဗျာအခုဟိုတဟိုမတူးမနိုင်ဝါရဲဒီ CRD ဆိုရင် UN တွေကအဖွဲ့တစ်ဖွဲ့ပဲဆိုတော့ကျွန်တော်တို့မဟာမိတ်ဖွဲ့စည်းကျင်နေဒါမှလည်းတိုင်းရင်းသားတွေယုံကြည်မှုကျွန်တော်ပို့ရနိုင်ဖို့ယုံကြည်တယ်เนาะဒါကတော့ဒီ CCD ဒီတပ်ပူကစနာကြပါပါနော်အခုဆိုရင်ချင်းနဲ့ကချင်းတွေကဒါဟိုရှမ်းရောပါတယ်ပေါ့ဗျာအဓိကအချက်ပေးကောင်းလုံးပဲအဓိကချင်းနဲ့ကချင်းတွေအရင်တိတာပါတယ်ကချင်းမှာရောက်သွားနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကချင်းမှာ2015လောက်ရောက်ခဲ့မယ်ဘာညာလောက်ကိုအခုကချင်းညောင်းပေါင်းအောင်ရောက်သွားပါတယ
်ဒါက
ကချင်းကြီးမောင်မေဖို့ပါတယ်ရလက်တကူပါဒါမင်းအကယ်၍ဒါမင်းချင်းငါမျိုးပေါ်ကမဲထွက်ပြီးလို့ရှိရင်တော့ကျွန်တော်နိုင်ပါပါဒီကျွန်တော်မျိုးဘွားကျွန်တော်တို့တကယ်လို့ဒီရက်ထမပေးခဲ့တော့ကျွန်တော်တို့ရှုံးနေခဲ့ပါလေအဲ့တော့စဉ်းစားကြရတယ်အများကြီးရှိပါလေဘာဖြစ်ဖြစ်ဆိုင်သားဒီနေကျွန်တော်တို့မာမီဖွက်ဖို့လိုတယ်လို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကုမျိုးရံတင်ကျေးဇူးပါကျွန်တော်ကုတီဟာကိုဒီအောင်နဲ့ပတ်သက်လို့ပဲဆက်မေးချင်ပါလေတိုင်းသားဒေသတွေမှာတိုင်းသားပါတီအားကောင်းလာတယ်အဲ့တော့တိုင်းသားပါတီနဲ့မဟာမိတ်မဖွဲ့နိုင်ဘဲနဲ့ NLD အစိုးရနောက်ထပ်2020မှာအစိုးရဖွဲ့နိုင်ပါမလားကုတီဟာအမြင်သိချင်ပါတယ်
ဟုတ်ကဲ့ဒီကတော့ဗျာဟိုတိုင်းသားဒီနဲ့ကျွန်တော်တို့ဒီတိုင်းသားတွေဒေသခံတိုင်းသားပါတီတွေအားကောင်းလာတာကခုလင်းပြောရင်ဒီ NLD ကျွန်တော်တို့ဒီဒေသဆိုင်ရာကျွန်တော်တို့ပါတီဖွဲ့စည်းရေးဆက်ကအစိုးရဖွဲ့စည်းရေးအားနည်းချက်ကြောင့်ဖြစ်ပေါ်လာတာဖြစ်ပါတယ်ဆိုတော့ဒီဒေသဆိုင်ရာကျွန်တော်တို့ပြည်နယ်အစိုးရတွေတိုင်းအစိုးရတွေရဲ့ဒီအဓိကကပြည်နယ်အစိုးရတွေပေါ့နော်အားနည်းချက်ဒီကြောင့်ကျွန်တော်တို့ဒီဒေသခံပြည်သူတွေကပထမ NLD ကိုအားကိုးတယ်ကိုအားကိုးရနေပြီးတော့ကျွန်တော်တို့ဒီအားဘလို့အားမရဖြစ်တာပြောတချို့နေရာဒီမှာသဘောတဆက်တည်းမကြတဲ့ကိစ္စတွေဥပမာထောင်းဆောင်ကိစ္စလိုမျိုးပေါ့ဒီကိစ္စလေးတွေအစပြုလာတဲ့ခါမှာကျွန်တော်တို့ဒီဒေတာဆိုင်ရာဒီမဲဆန္ဒရှင်တွေဒီတိုင်းအမတွေကသူတို့ရဲ့အင်အားစုပေါ့နော်သူတို့ရဲ့ဒီဒေတာတွေမှာထူထောင်ထားတဲ့ဒီပါတီတွေကိုငဲ့ကြည့်လာတယ်ကျွန်တော်ကတော့ဒီ NLD ကိုလည်းအင်အားကြီးဆုံးဆိုပြီးတော့အားကိုးတာပေါ့ဆိုတော့အဲ့ဒီလိုအားကိုးရနေပြီးတော့ဒီအခြေအနေလေးတွေပေါ်တဲ့ခါကျတော့သူတို့ကကျွန်တော်တို့ဒီဒေတာတွေမှာရှိတဲ့ပါတီတွေကိုဆက်ကြည့်လာတဲ့အချိန်ကဒီဒေတာတွေမှာရှိတဲ့ဒီတိုင်းသားပါတီတွေအတွက်အခွင့်အရေးလိုဖြစ်သွားတယ်။ဆိုတော့အဲ့ဒီဟာကိုတိုင်းနိုင်ငံလုံးမှာရှိတဲ့ကျွန်တော်တို့ဒီဒေတာကြီးမှာရှိတဲ့ပါတီတွေကဒီသားမိပြီးတော့ပြည်နယ်အနေနဲ့ဒီအားလုံးကတပြိုင်တည်းဆက်လို့ဒီဖြည်းဖြည်းနောက်ဆက်ဆိုလို့ကျွန်တော်တို့ဒီမဟာမိတ်တွေဖွဲ့လာပြီးတော့ကျွန်တော်တို့ဒီဒေတာစင်ကျွန်တော်တို့ဒီနိုင်ငံရေးစိုးမိုးနိုင်ဖို့ဆိုအခုကြိုးစားတဲ့ခါမှာကျွန်တော်တို့ဒီမတူပြီးလို့နေရာမျိုးမှာအနိုင်ရရှိသွားတာဟာအားလုံးအတွက်ကဒါဟိုအတူတူကြီးရာကျွန်တော်တို့ဒီ encouragement ပေါ့နော်ဒီအားပေးမှုတခုပေါ့ခွန်အားရတာပေါ့နော်ဆိုတော့တိုင်းသားရေတိုင်းငယ်ရေးရာဒီတိုင်းသားပါတီရေနိုင်ငံရေးတက်လာမှာ2020တိုင်းငယ်မှာသူတို့ကဒီအောင်မှတ်ကနေစပြီးသူတို့ကနေပြီးတော့ဒီရက်ပုံရအောင်လုပ်တော့မှာတော့အဲ့လိုအနေထားမျိုးမှာ NLD ပဲဖြစ်ဖြစ်တက်ငယ်ပဲဖြစ်ဖြစ်သူတို့ကမဟာမိတ်ဘူဝါဒကိုမကျင့်သုံးခြင်းနဲ့ကျင့်သုံးရတော့မယ်မဟုတ်ဘူးဆိုလို့ကျွန်တော်တို့အပြင်းစိုက်ပြီးတော့ကျွန်တော်2020မှာဟိုထိတ်တိုက်ပေါ့နော်ပြိုင်မို့ဆိုတာကတော်တတိတည်းမရဘူးတတိရှိရင်လည်းမရဘူးဒါဆိုကြတော့ရလကတမျိုးဖြစ်သွားနိုင်တယ်ဆိုတော့ဒီကိစ္စဟာပါနတ်မှုနဲ့ဆိုင်တယ်တတိနဲ့မဆိုင်ဘူးအဲ့တော့2020ကိုဖြတ်သန်းမယ်2020အောင်မြင်စွာဖြတ်သန်းမယ်ဆိုလို့ရှိရင်ပြေးကြတယ်ဒီပါတီကြီးတွေမြေထဲမှာအခြေစိုက်တဲ့ပါတီကြီးတွေပေါ့နော်တက်ဆိုင်ကြီးရောကျွန်တော်တို့ဒီ NLD ရောဟာတိုင်းရင်းသားတွေနဲ့အားကောင်းတဲ့တိုင်းရင်းသားဒီတပ်ပေါင်းစုတွေနဲ့မဟာမိတ်ဖွဲ့ကိုခွဲရမယ်မဖွဲ့ရင်တော့မှားပြီပေါ့နော်ဆိုတော့ဒီကအဖြစ်ကိုဖြစ်လာမယ်လို့ထင်တယ်ပို့တော်လည်းပဲ NLD ကမူလမဟာမိတ်ကျွန်တော်တို့အယူဆပေါ့နော် view ဟာရှိခဲ့တော်လည်းပဲအဲ့ဒီ view ဟာကို2015မှာပြန်တော်မလို့ပြန်ကောက်ကင်မှုတော့ကိုသူ့အနေနဲ့နိုင်ငံရေးအခက်အခဲရှိကောင်းရှိနိုင်တယ်ဆိုတော့ဒီပေါ်မှာသိပြီးတော့တွက်ပြီးစဉ်းစားနေမယ်ဆိုလို့ကျွန်တော်တက်ဆိုင်ရစားပါမှာပဲခုကျွန်တော်ဒီနည်းပြနာမှာပေါ့နော်ရသွားသူရသွားနိုင်တယ်ဆိုတော့တက်ဆိုင်ရဒီမှာကျွန်တော်နှစ်ခွက်သတိထားမိတယ်တစ်ခွက်ကပါလဲဆိုတော့ဒီနည်းကအခုနိုင်သွားတဲ့နေရာမှာ 2015တော့ဒီကျွန်တော်တက်ခိုင်ရမပြိုင်ခဲ့ဘူးသူရဲ့မဟာမိတ်ကပြိုင်ခဲ့တယ်ဆိုတော့တက်ခိုင်ရကဒီမဟာမိတ်ဒီတိုင်းသားတွေမဟာမိတ်နိုင်ငံရေးကစားတော့သူကတော်တော်လေးသဘောပေါက်ပြီးတော့ခြေလမ်းပူပြီးတာနေတာတွေ့ရတယ်မတူပြပါဆိုလို့ရှိလို့ရှိလို့ရှိလို့ရယ်သူ့ဝင်မပြိုင်ခဲ့ဘူးဒီတစ်ခေါက်ပဲသူ့ဝင်မပြိုင်ခဲ့တဲ့အတွက် identity ရှုံးသွားတယ်အဲ့ဒါသူ့ဝင်ပြိုင်ခဲ့တယ်ဆိုလို့ရှိလို့ရှိရင်ဒီတက်ခိုင်ရမဲကိုတချို့ကွဲသွားပြီးတော့အဲ့တော့ချင်းပါတီမဲကိုကိုယ်တော် energy နိုင်သွားမယ် energy ကိုရှုံးပြခြင်းနဲ့ဆိုတက်ခိုင်ရလောကဘုံပြန်မယ်နောက်ဆုံးလိုက်ကျတော့မလို့အခုမတူပြပါ energy ရှုံးသွားတယ်ဆိုတော့ကျွန်တော်ပြောချင်တာမဟာဘိတ်ဒိုင်းနာဒေတာတွေမှာမဟာဘိတ်နိုင်ငံရေးနဲ့ပတ်သက်ပြီးကျွန်တော်ဆိုတော့တက်ခိုင်ရစာစရားတာလေပို့ပြီးတော့သူရဲ့တွက်ချက်ဒီဟာတွက်ကိန်းချက်ကိန်းလည်းမှန်နေတယ
်ဟုတ်ကဲ
့အဲ့ဒါဒီနေတဲ့ဒီချိန်မှာတော့ကျွန်တော်ထင်တယ်အဲတိုက်ပြီးတော့ဒီကိစ္စဒီဒီကျွန်တော်တို့မဟာမိတ်မှုကိုသူတွေတိုက်နေမှုသူအဲ့လိုပြောပြချင်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးကိုမြင်ဦးနဲ့ရန်အောင်သိန်းကိုမေးချင်ပါတယ်ခင်ဗျာကျွန်တော် second 30လောက်ပဲချိန်ရအဓိကဒီကြိုတင်မဲ့ကိစ္စ2012မှာတော့အကြီးကျယ်ဖြစ်ခဲ့တယ်2015မှာမဖြစ်တော့ပါပဲဒါပေမဲ့မြကြီးနာမှာအခုလိုကြိုတင်မဲ့အတန်တွေကျွန်တော်ပြန်ကြရတယ်လာမယ့်ရွက်ောက်ပွဲတွေမှာကြိုတင်မဲ့နဲ့ပတ်သက်လို့စိုးရိမ်စရာတွေရောထပ်ရှိနိုင်သလား
ဟုတ်ကဲ့ကျွန်တော်တို့ဒီမြကြီးနာကကြိုတင်မဲ့ကခုဘက်ကမဲတွေခိုင်မြခိုင်လုံးနေတဲ့ပြဿနာမရှိဘောဗျာအခုကသူကဲကိုတိုင်ဆုံးတော့ရေးကြည့်လာပြီဗျအဲ့တော့ရွက်ောက်ပွဲကော်မရှင်ဒီနေ့လည်းပဲချင်းချင်းစီကံမျိုးဒီတဲ့ပူပူတော့ညတောင်လို့ပူလို့ရလို့မြင်ပါတယ်ပူပူတော့ညတောင်တယ်ဗျာဒီတဲ့ပူပူတော့တိကျအောင်လို့ပူလို့လို့မြင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရိုက်ဒီလိုင်းစီစဉ်အချိန်ဆစ်သွားလို့ပါပေါအောင်ဆွေးနွေးပေးတဲ့ကိုတီဟာသူရဲ့ကိုမျိုးရန်အောင်တင်ကောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်ဒီလိုင်းစီစဉ်ကိုတော့ဒီမှာပဲကျွန်တော်ကပြပါခင်ဗျာ